ကျူးဘားနိုင်ငံပေါ်မှာချမှတ်ထားတဲ့အမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးနဲ့ခီးသွန်းလာရေးဆိုင်ရာကန့်သတ်ချက်တွေအပေါ်မှာဖြေလျှော့ပေးတဲ့ဥပဒေအသစ်တွေကိုတောက်ကြံတွေကဆက်တင်ပြီးကြန့်သုံးတော့မယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကနေကြေညာလိုက်ပါတယ်။ဒါဟာကွန်မြူနစ်ကျူးဘားနိုင်ငံနဲ့ဆက်ဆံရေးပုံမှန်လုပ်ဖို့အတွက်ဦးတည်ပြီးပြီးခဲ့တဲ့လတုန်းကအိုဘားမားအစိုးရအဖွဲ့ကကြေညာခဲ့တာကိုအကောင့်ထဲပေါ်တဲ့ခြေလှမ်းတရဖြစ်ပါတယ်။ကြာသပတင်းတွေထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာအမေရိကန်ပြည်ထောင်စုဟာအလုတ်သိမ့်မဖြစ်တဲ့အရင်မူဝါဒအဟောင်းကိုအစားထိုးပြီးပြင်ဆင်ဖို့အတွက်ထီတလန်းပို့ပြီးနှီးဆက်လာတာဖြစ်ကြောင်းဗန်နိုင်းဝင်ကြီးဂျက်လူးကပြောကြားခဲ့ပါတယ်။အခုအသက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာအမေရိကန်နိုင်ငံသားတွေအနေနဲ့သူတို့ကိုကျူးဘားနိုင်ငံကိုဘာကြောင့်တွားရောက်ခွင့်ပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းပြချက်တွေတင်သွင်းရတယ်။ခီးသွွားခွင့်လိုင်စင်လျှောက်ရှားမလို့တော့ပါဘူး။ခီးသွွားအေဂျင့်တွေနဲ့လေချောင်းလိုင်းတွေကိုလည်းလိုင်စင်လျှောက်ရှားမလို့ပဲဝန်ဆောင်ခွင့်တွေကိုပေးထားတာဖြစ်ပါတယ်။ဒါပေမဲ့ကျူးဘားနိုင်ငံကိုတွားရောက်မဲ့တာမန်နိုင်ငံခြားခီးသွွားတွေအတွက်တော့ဆက်လက်ပိတ်ပင်ထားဆဲဖြစ်ပါတယ်။ကျူးဘားအရေးဆိုင်ရာအမေရိကန်ဥပဒေရေးရာရှေ့နယ်တူဦးဖြစ်တဲ့ရောဘတ်မူဆန်ကတော့ခွင့်ပြုချက်မရဘဲခီးသွွားသူတွေအတွက်ဒဏ်ငွေဆောင်ရမှာဖြစ်တယ်လို့အဖွဲ့လိုက်ခီးသွွားဖို့အတွက်လှုပ်ဆောင်သူတွေလည်းဒဏ်ငွေဆောင်ရမှာဖြစ်တဲ့အတွက်ကျူးဘားကိုခီးသွွားဖို့အတွက်လုပ်မယ်ဆိုရင်တေးသေးချာချာစုံစမ်းဖို့လိုအပ်ပါတယ်လို့ဆိုပါတယ်။တချို့လွတ်တော်အမတ်တွေကတော့အခုရှော့ပေါ့ပေးတဲ့ကန့်သတ်ချက်တွေဟာဒီမိုကရေစီတိုးတက်ရေးအတွက်အားပေးရမရောက်ပါဘူးလို့ဝေဖန်ကြပါတယ်။